ဒီကနေ့ထိဆိုရင်မြန်မာအိမ်ကြီးတရုတ်နိုင်ငံတွေကဝူဟန်မြို့ကစတင်ခဲ့တဲ့ကူးစက်ရောဂါပိုးကြောင့်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေထိကြေညာလိုက်ရပြီဖြစ်ပါတယ်။ဒီလိုမျိုး WHO ကတော့အရေးပေါ်ကျန်းမာရေးအခြေအနေကြေညာထားရတဲ့အခြေအနေမှာတရုတ်ရဲ့အိမ်ကြီးကြီးမြန်မာနိုင်ငံမှာဒီကိုရိုနာဗိုင်းရပ်စ်ရောဂါနဲ့ပတ်သက်ပြီးအစိုးရတာဝန်ရှိတဲ့သူတွေဘက်ကတိကျတဲ့သတင်းအချက်အလက်တွေပြညာပေးမှုတွေလုံလောက်မှုမရှိတာကြောင့်အများပြည်သူမှာစိုးရိမ်မှုတွေရှိနေပေမဲ့ကိုယ့်ကိုယ်ကိုကာကွယ်နိုင်တဲ့ကျန်းမာရေးအသိနည်းနေစားသေးတယ်လို့ရန်ကုန်မြို့ကမတ်ဆွေကပြောပါတယ်
အဲဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ကျွန်မကတော့ဗျံလို့ရနေတာပေါ့နော်ဒေါက်တာဆက်ကမှဒီမှာအခြေခံကာကွယ်မှုဆိုတာလည်းမရှိဘူးဖြစ်လာလို့ရှိရင်လည်းဟိုကုပေးစရာနိုင်ငံတော်မှာအစားပေါ့နော်စီးဝါဆိုတာလည်းမပြည့်စုံဘူးဒီလို issue ကတော့ပြောထားပြီးဆိုတဲ့အခါကျတော့အများဆုံးရနေရာကောင်းနေရှိပြီပေါ့နော်ဒါပေမဲ့ဒီကမှဒီမှာကလည်းဟိုကျွန်မမြင်တရတော့ကျွန်မတို့ရပ်ကွက်တွေထဲမှာအစားတဲ့အခါကျတော့ဒီနဲ့ပတ်သက်ပြီးတော့ဟိုဘဟုသုတဟာဟိုဘယ်လိုပြောလဲနည်းနည်းတဲ့ပုံစံမျိုးပေါ့နော်အဲ့တော့တိတ်နေတော့ဘာမှမသိဘူးအဲ့တော့ဖြစ်လာလဲဒါဖြစ်လဲတရင်ကလည်းပြီးတော့လည်းဘာမှမဖြစ်နိုင်ပါဘူးဆိုပြီးတော့ဆက်ဆံတော်တော်ကလာတယ်ဒီလိုနဲ့နေနေကြတာပဲမတ်စတာခါတဲ့လူတရားမျိုးပဲတွေ့တယ်ဘယ်လိုပြောရမလဲအစိုးရလည်းဒါဟာအရင်အန္တရာယ်ရှိပါတယ်ဆိုတဲ့ဟာကိုဟိုတရင်တစ်ခုအနေနဲ့ထုတ်ပြန်လို့ message လေးတွေပေးနိုင်ရင်ပို့ပေါင်းတာပေါ့နော်ဒါဆိုရင်တို့တွေနေနေတတိချောင်းနေကြမှာပေါ့နော
်တရုတ်ခီးသွားတွေကလည်းတစ်စီယောဂဘိုးကူးဆက်လာပါကိုအများကစိုးရိမ်ကြီးဖြစ်နေကြပြီပါပဲမင်းတို့ကတရုတ်နိုင်ငံကွမ်ဂျိုးကနေရန်ကုန်မြို့ကိုဆက်ရောက်လာတဲ့လေယာဉ်ပေါ်မှာပါလာတဲ့အသက်60ဝန်းကျင်ရှိတန်လျာလူလာတယောက်ကိုတွေ့ရတော့လေယာဉ်ပေါ်မှာပါတဲ့တရုတ်ခီးတွေအကုန်ပြန်လွတ်လိုက်ပြီးမြန်မာနိုင်ငံသားတို့နဲ့တတရားရှိလူလာကိုတော့ဝေဘာကီကူးဆက်ယောဂကူးဆေးရုံမှာပို့ဆောင်ဆွဆေးနေပါတယ်။ဒီကနေ့မှာတော့သူ့ရဲ့ကျန်းမာရေးအခြေအနေဟာကောင်းမွန်စွာပြုလာပြီးသူ့မှာကိုရိုနာဗိုင်းရပ်စ်ရှိလို့ရှိထိုင်းနိုင်ငံကအထူးတက်ခွဲကကိုဆွဆေးပေးဖို့ပြီးအနီးကပ်စောင့်ကြည့်နေပါတယ်လို့ကျန်းမာရေးဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်
ဟိုကျမရင်းအားကောင်းတဲ့ဆက်တာ website မှာအားရှိနေတယ်ကျွန်တော်တို့ပြင်သားပါတယ်ရှားလိုက်ကြတယ်သူ့လိုရတဲ့ကုသမှုတွေရှင်းနေတယ်စောရင်ရမရှိဘူးဆိုတော့ပြင်သားပြီးဖြစ်ပါတယ်ကျွန်တော်တို့ကျမရင်းကြီးကတော့ထုတ်ပြန်ကြေညာချက်တွေဒီလိုလိုလိုက်နိုင်ရချက်တွေဆက်လက်ပြီးအကုန်လုံး QR code နဲ့ဆန်ပြီးပေးထားတာဖြစ်ပါတယ်ထုတ်ပြန်တော့အချက်တွေအကုန်လုံးအများကြီးရှိနိုင်ပါတယ
်ဒါအပြင်တရုတ်နိုင်ငံဝူဟန်ရောက်မြန်မာကျောင်းသူကျောင်းသားတွေရဲ့အရေးနိုင်ငံတော်သမ္မတရဲ့ကြေညာမှုအောက်ကနေတရိုက်စီစဉ်ဆောင်ရွက်နေပါတယ်လို့ဒေါက်တာခင်ခင်ကြီးကကျောင်းသားတွေနေရက်ပြန်ခေါ်တိုင်းရေးနောက်ဆုံးအခြေအနေခုလိုပြောပြပါတယ်
။ဝန်နဲ့ပတ်သက်လို့ဒီမှာတကူနဲ့ရောကာဝယ်ဆင်းချိုရေးကော်မတီတွေပြီးတော့ဖွဲ့စည်းပြီးဖြစ်ပါတယ်။အဲဒီဖွဲ့တွေကလုံခြုံရေးအလုပ်ကစက်ချက်လည်းရှိပါအဲဒီမှာလည်းဒီမှာရောက်ရှိတဲ့ပြည်ကျောင်းသားတွေကိုဖွဲ့ရိုးဖြစ်တာပြည်ုပ်နိုင်ငံကသူရအောင်ပေါင်းစပ်နေတဲ့ဒီဖွဲ့တွေပါတယ်။ရှင်းနိုင်ရင်တော့ဒီနေ့ဒီကျေးလောက်ပြန်ခေါ်နိုင်တယ်လို့တော့မှန်ပါပါလေ။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်ပြီးကျန်းမာရေးဆိုင်ရာသတင်းတွေကိုစင်စစ်မပြတ်ပြည်သူကိုပြောပြပေးနေတယ်လို့တပ်ပြားလူနာတွေတွေ့ရှိရင်ပြည်သူကတပြေးညီသတင်းပေးဖို့ပြီးပူပေါင်းပါဝင်ကြဖို့တိုးစုံနေပါတယ်လို့အေရဝီတိုင်းကပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကလည်း VOA ကိုပြောပါတယ်
။စစ်ဘောက်ဖန်တွေမှာလည်းဒီအဲ့ဒီကြားရတဲ့ပြည်သူရှင်တွေကပြည်သူ့အရောင်းကတော့ဘတ်စားတွေမှာစီးတဲ့လူတွေမှာလည်းပါလာလို့ရှိရင်ကျားမယ်ဆိုမတ်တယ်မယ်စီးရတာတော့ဒီလိုပေါ့ဗျာ။အဲ့တော့ဒီကောင်ကနောက်ပညာပေးလာတော့အမေကသိဖို့ရယ်ကျန်းမာရေးချောင်းဖို့ရယ်နောက်အေးဝါးရေးဖို့ရယ်တော့ဒေသခံတွေအကားရောင်ဆက်ထားမှဆိုရင်ကြောက်အောင်ချက်ဖို့ရယ်ငါဒေသခံတွေဖြစ်ဖို့ဒါတွေလည်းပညာပေးလို့ပါ
ပြည်သူလူထုအကြားကျန်းမာရေးပညာပေးမှုစေတီအပားရွေးတွေသတင်းမှားတွေပြန့်တက်နေတာနဲ့ပတ်သက်ပြီးပြည်သူတွေကစိုးရိမ်တကြီးဖြစ်နေတဲ့အနေအထားပေါ်မှာတော့သက်ဆိုင်သူတာဝန်ရှိတဲ့သူတွေဘက်ကအလေးအနက်ထားဆောင်ရွက်တည်တယ်လို့ပြည်သူတွေဘက်ကလည်းဒါကိုမပေါ်ဆပဲသတိထားရှောင်ကျဉ်သုံးသပ်တင်ပါတယ်လို့လူထုကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂကုအထုကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကလည်းအခုလိုအကြံပေးပါတယ
်ကြီးကြတဲ့ကျန်းမာရေးသတင်းဌာနကထုတ်ပြန်ချက်တွေကိုပဲတိရှိပြီးတော့သုံးသပ်တင်တယ်ပေါ့နော်နောက်တစ်ချက်ကတော့ဒီယောဂနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုကိုကအခြေအနေပြည့်လေးလာတိရှိမယ်ဆိုလို့ရှိရင်သူများလုပ်နေတာဒီတဲ့ဆိုင်ကိုဘာလို့ဖြစ်တယ်လဲကိုဘာဒီစုံစမ်းထားတဲ့လေကိုဦးစားပေးတင်တယ်လို့လည်းဒီလိုမျိုးပြောချင်ပြီးတော့မှဒီကျမကြီးထိုးကြီးဌာနကတော့ဒီ WHO ကထုတ်ပြန်ထားတဲ့ကာကွယ်ရေးနည်းလမ်းတွေကိုပဲအဓိကလိုက်နာမယ်ဆိုရင်ဒီလိုလူတာဝန်ကျေပြီလို့အကြံပြောနိုင်တယ်ကိုရှိကိုဟိုရောက်ရှိမလာအောင်ပဲဘလို့ကြီးစုစစ်ဆေးနေတယ်ဆိုတာကအဓိကပူကြတယ်လို့ကျွန်တော်ထင်တယ်ပေါ့နော်အဲတော့လက်ကမ်းကြီးကြောင်းကြောင်းထိတ်လိုက်တာမျိုးမသိကျင်တယ်လို့ကြားတဲ့သတင်းတွေကလည်းအကုန်လုံးကအမှန်မဟုတ်ဘူးဆိုတာသိထားပြီးတော့မှနော်ဆက်ပြီးတော့ဟိုမှန်တဲ့အခါတွေလေးလာ ဆက်လက်ကြီးစုတင်တယ်လို့ကြားကြံပေးတင်တာ
တရုတ်နိုင်ငံကဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုဆိုရင်ချက်ကြောင့်လူစုလူဝေးများပြားတဲ့ကျင်းပတဲ့အခမ်းအနားတွေမကျင်းပဖို့ဗန်ဒလီတိုင်းဆိုရဖွဲ့ကဆုံးဖြတ်ပြီးတော့မဟာပွဲတင်းတပင်အခမ်းအနားကိုရွှေ့ဆိုင်လိုက်ကြောင်းသာသနာ့ရေးဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်တရုတ်ရဲ့အင်ဂျီချင်းမြန်မာနိုင်ငံထဲမှာဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးသူတရုတ်ဝင်စီးရင်အရာမရှိသေးတယ်လို့ကူးစက်မှုတန်တရားရှိတဲ့လူသားက၃ဦးသာရှိသေးတယ်လို့လည်းသာသနာ့ရေးပြောခွင့်ရကမနေ့တောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်